ဝေကြီးကိစ္စပြဿနာတွေဖြစ်လာတဲ့အခါမှာတရားဝေတိုင်းမှုဖွင့်ဆောင်ရွက်တာမလုပ်ကြတော့ဘဲကိုနီးကိုဟန်နဲ့ဖြေရှင်းတာရှိသလိုလူမိုက်ဆိုသူတွေငားရမ်းပြီးအကြွေးတောင်းခိုင်းတာတွေခက်ဆစ်ဆစ်ဖြစ်လာပါတယ်။နိုဝင်ဘာလ12ရက်နေ့မနေ့ညအိုပိုင်းကရန်ကုန်တိုင်းအလုံမြို့နယ်ရဲစခန်းနဲ့မဝေးတဲ့အလုံမြို့နယ်ဗဟိုလမ်းမပေါ်ဗဟိုအမျိုးသမီးစည်းရုံရှိမြန်နှင်းဆိုင်ကခြံမှန့်58ခါဝေးကိုမြေတဝန်းဆွထားတဲ့လူ10ယောက်လောက်ကဝင်ရောက်အလုံချမ်းစီကအိမ်မနေထိုင်သူတူဦးကိုပါဖမ်းဆီးခေါ်ဆောင်သွားပါတယ်။ဖန်စီခေါ်ဆောင်သွားခံရသူဟာအဆိုပါခြံဝင်းတဲ့ကမန်နေဂျာတအုပ်ဖြစ်ပြီးအလူချမ်းစီးသူတွေဟာတယောက်ကို၅သိန်းကျပ်နဲ့အကျွေးလာတောင်းဖို့ငှားရမ်းလို့လာရောက်တဲ့သူတွေဖြစ်တယ်လို့ရောင်တိုင်းရဲတပ်ဖွဲ့ရဲ့လူမှုကွန်ရက်မှာဖော်ပြထားပါတယ်။အဲ့ဒီကိစ္စနဲ့ပတ်သက်ပြီးအလုံမျိုးနဲ့ရဲစခန်းကိုမေးမြန်းတဲ့အခါရောင်တိုင်းရဲတပ်ဖွဲ့မူယုံ199ကိုပဲမေးမြန်းဖို့ဖြေကြားခဲ့လို့199ကိုဖုန်းခေါ်ဆိုမေးမြန်းပေမဲ့ဖုန်းလက်ခံဖြေကြားခြင်းမရှိပါဘူး။ဒါကိုကြည့်မယ်ဆိုရင်အကျွေးကိစ္စနဲ့ငွေကြေးလိမ်လည်မှုကိစ္စတွေမှာသက်ဆိုင်ရာဥပဒေတွေကအားနည်းချက်တွေရှိနေတာလားဆိုတာမေးခွန်းထုတ်စရာဖြစ်နေပါတယ်။စီဝိုင်းဆိုင်ရာရှိနေဦးမင်းဒေတာညွန့်တင်ကလက်ရှိတရားဥပဒေတွေဟာအခုထက်ပိုမိုရှင်းလင်းပြီးအမှုကိစ္စတွေမှာလည်းဒီထက်မြင်းမြန်ဆန်ဆန်ဆောင်ရွက်နိုင်မယ်ဆိုရင်တော့အခုလိုနည်းနဲ့ဖြည့်ရှင်းတဲ့အဖြစ်အပျက်မျိုးတွေနည်းတော့မှဖြစ်တယ်လို့ပြောပါရစေ
။စီဝိုင်းရောင်းဝယ်လို့ပြင်ရပါအောင်လေ့ကျင့်ရဒီမိတာဆောင်မှုတွေပြန်ပြီးတော့တောင်းခံတဲ့ခါမှာလည်းဒီတရားဥပဒေတွေကလည်းကုတဲ့ပို့ပြီးတော့လက်ကျင့်တင်ပြီးပို့ပြီးတော့ပြည်ပြဖြစ်ပြီးမြန်မယ်ဆိုတော့လေဒါမျိုးရောပါပါမှာပေါ့။ဒီကနေ့တင်အားကောင်းတဲ့တိုင်းပြည်ပါလေမရှိဘူးပေါ့ရှိတာပဲ။ပထမကရမ်းလေးနဲ့စီတကြလှုပ်ထားတယ်။သူ့ရင်းနဲ့ညီလေးတို့တောင်းချင်ရရှိတဲ့ဘယ်ကိစ္စမျိုးလို့ဆိုတော့ပြည်တော်ပြဿနာမျိုးရှိပေါ့ဗျာ။ဒါပေမဲ့အဲဒီကြားမှာသူတို့ရဲ့ဒီ relationship of business ပေါ့နော်။ညီလေးကြီးညီပွားရရှိတဲ့ကိစ္စရဲ့နောက်ပိုင်းမှာဘာဖြစ်နေဒီလက်ဆိုဒီမှမနေနိုင်ဘူးပေါ့။အဲ့လိုတောင်းချင်ရရလည်းထည့်ဆင်တာကဒီခုလည်းတော့ထည့်ဆင်ရနေရအောင်။နောက်တစ်ထုတ်ထုတ်ကိစ္စကြီးကြတယ်မို့လဲဥပဒေရဲ့ပြင်ပပေါ့။ဥပဒေရဲ့အရေးပါဝါဒအောက်ကနေပြီးတော့တာဝန်ပေးလို့မရတဲ့စီးပွားရေးမျိုးတွေဖြစ်လို့တာဒါမျိုးတွေဖြစ်တာကျွန်တော်အဲ့လိုဝင်နေတယ်ဗျ။
အဲ့လိုလူမိုင်းငားရမ်းပြီးရာဇဝတ်မှုကျူးလွန်စေတာမျိုးဟာမြန်မာနိုင်ငံရဲ့တပ်ဖွဲ့ရဲ့စွမ်းဆောင်ရည်နဲ့ဒီနိုင်ငံရဲ့တရားဥပဒေစိုးမိုးရေးကိုအဓိကစင်ခေါ်နေသလိုပြည်သူလူထုဘဝတည်ငြိမ်အေးချမ်းရေးကိုလည်းချင်းချောက်ရရောက်တယ်လို့လည်းပြောကြပါဗါတယ်။အလားတူစက်တင်ဘာလ26ရက်နေ့နေ့လယ်ပိုင်းကတိုင်းသာမြို့နယ်အပြင်ပဒံကျေးရွာမှာလည်းလူမိုက်ဝါကြီးဆိုသူနဲ့တနက်အပါဝင်လက်နက်တွေကန်ဆောင်ထားတဲ့လူ၄ယောက်လောက်ဟာအကြွေးကိစ္စနဲ့စကားများရင်ပြစ်ခတ်ရကတဦးတည်ဆုံသွားသလိုတဦးကိုဖမ်းဆီးခေါ်ဆောင်ခံခဲ့ရပါတယ်။ဝေကြီးနဲ့သက်ဆိုင်တဲ့ကိစ္စတွေမှာဥပဒေတိုင်းမဖြေရှင်းကြတော့ဘဲလူမိုက်ဆိုသူတွေငားရမ်းပြီးဖြေရှင်းနေကြတာဟာဘာကြောင့်ပါလဲ။ဝေကြီးဆုံးရှုံးမှုတဲ့တမမာထွန်းကတရားဥပဒေတိုင်းတွားမယ်ဆိုရင်ကိုရမယ်ပတ်စံအပြင်ကုန်ကြားစည်းထပ်များပြီးထိထိရောက်ရောက်ဖြေရှင်းပေးတာလည်းသိမရှိရအောင်ဖြစ်တယ်လို့ပြောပါတယ်
။တကယ်တော့အားဖို့မကိုကြရတာဒီကလေဒီတရားဥပဒေနဲ့တွားတော့မနေဘူးကိုကြောက်ကုန်နေတာ။ဟောကောငွေရဖို့ရတဲ့ဒီကောငွေဆက်ငွေထပ်ပုံဖို့ရတာပဲများနေတာလေ။အဲအဲ့လိုမျိုးကြီးဖြစ်ပြီးတော့ဒီကတရားဥပဒေကိုအားမကိုတော့ဘူးထိထိရောက်ရောက်လည်းအရေးကြီးသေးတာမျိုးလည်းသိနေရှိတော့လေ။အားကြောင့်မလို့ကိုနီကောနဲ့ဒီလိုရလိုက်ဖြေရှင်းနေတယ်လို့ဖြစ်ပါတယ်။
ဝေးကြီးကိစ္စတွေနဲ့ပတ်သက်ပြီးလိမ်လည်မှုတွေပြဿနာတွေဖြစ်ပေါ်လာတဲ့အခါတိုင်ကြားမယ်ဆိုရင်ဥပဒေအရငွေကြေးအလွဲသုံးစားလုံးမှုငွေကြေးလိမ်လည်မှုစားတဲ့ပုံမှန်တွေရှိပေမဲ့တိုင်ကြားခံရသူဟာအာမခံနဲ့ဖြည့်ဆင်းလို့ရတဲ့အတွက်လိမ်လည်သူတွေဟာဥပဒေကိုမကြောက်ကြရတာလည်းဖြစ်နိုင်တယ်လို့ဆိုကြပါတယ်။ဒါကြောင့်ဥပဒေပြုမှတ်တွေအနေနဲ့ထိရောက်မှုမရှိတဲ့ဥပဒေတွေကိုပြင်ဖို့အစိုးရတင်သွင်းတာတိုက်တွန်းတာတွေလုပ်ဖို့လိုအပ်နေတယ်လို့ပြည်သူတွေကတိုက်တွန်းပြောဆိုနေကြပါတယ်။ဒီပေါ်မှာလုံမျိုးနဲ့နိုင်ငံကြီးလွှတ်တော်ကိုယ်စားလှယ်ဒေါက်တာနော်ထွန်းကအခုလိုပြောပါတယ်။
ကျွန်တော်တို့တော့ကတော့ဒီတရားဝေဆိုးမှုရေးနဲ့ပတ်သက်ပြီးတော့လောက်တော့ကိုယ်စားလှယ်တော်တော်များများအနေနဲ့မီးဥမီးရယ်ပုံစံရေးပိုင်းကိုတိုက်တွန်းနိုင်ပေါ့။ကျွန်တော်တို့အနေနဲ့ကတော့ဒီကဥပဒေကြီးကြီးပဲဆောင်ရွက်တာဖြစ်တဲ့ကြောင့်မို့သူတို့ပုံစံရေးပိုင်းကိုဝင်ရောက်ဆက်ဖက်တာတော့မရှိဘူး။အကြံပြုတာတွေပေါ့နော်။စတိပေးတာတွေရောရှိပါတယ်။အားကြောင့်ထင်လဲဆိုတော့သူတို့အားကိုးစရာမရှိလို့တို့ကျွန်မမြင်ပါတယ်။အခုဆိုအချုပ်ရေးပိုင်းကိုသူတို့အားကိုးပြီးတော့မှဖြည့်ရှင်းလို့သူတို့အတွက်စိတ်အဆင်မပြေတဲ့အခါကျတော့သူတို့လူမှုရေးပိုင်းနဲ့ပေါ့နော်ဒီလိုမျိုးလူမိုက်ငားပြီးတော့ဖြည့်ရှင်းတာတွေပါနေတောင်းရနေတယ်လို့ကျွန်မမြင်ပါတယ်။ဒီလိုပြဿနာတွေဟိုကဖြစ်နေပြီဆိုလို့ရှိရင်တော့ဒီတစ်ခါလောက်တော့ဖွင့်တော့ကိုယ်လည်းတော်တော်များများဒီကိစ္စကိုအသွေးအနှေးလိုက်တယ်လို့ကျွန်မမြင်တယ
်။ဝေးကြီးကိစ္စတွေမှာကိုရမယ့်ပတ်စံကိုပြန်တောင်းတဲ့အခါတရားဥပဒေကိုအားမကိုးကြတော့ဘဲကိုနီးကိုဟန်နဲ့ဖြည့်ရှင်းလာတာဟာနိုင်ငံရေးတရားဥပဒေစိုးမိုးရေးပေါ်ယုံကြည်မှုကင်းမဲ့လာတာကြောင့်ဖြစ်တယ်လို့ပြောကြပါရခင်ဗျာ။